ရှိတောင်အာရှဒေသတွင်းရုရှားရဲ့ဩဇာချဲ့ထင်မှုကြိုးစားမှုတွေထဲမှာအရှိတောင်အာရှနိုင်ငံများတင်အာဆီယံအဖွဲ့ဝင်10နိုင်ငံနဲ့ပုံသွေးရေးနဲ့ယင်းနှိမ့်နှံမှုပူးပေါင်းဆောင်ရွက်ရေးဒီဂျစ်တယ်စီးပွားရေးနဲ့ရေရှည်တည်တဲ့နယ်ဖွံ့ဖြိုးတိုးတက်ရေးတို့ကိုအလေးထားပြီး၅မြစ်တာလမ်းပြနေပုံကိုချက်မှတ်ထားတာလည်းပါဝင်ပါတယ်တချိန်နဲ့မှာပဲဆက်ထမအကျဉ်းရောက်အရှေ့ပိုင်းစီးပွားရေးဖိုရမ်ကိုလည်းပြီးခဲ့တဲ့လအတွင်းရုရှားနိုင်ငံဗလာဒီဗိုစတော့ခ်မှာကျင်းပခဲ့ပါတယ်။ရုရှားအပါအဝင်အာမေးနီးယား၊ဘယ်လာရုစ်၊ကာဇက်စတန်၊ကာဂျစ်စတန်တို့ရဲ့စီးပွားရေးဆိုင်ရာအဖွဲ့ဖြစ်တဲ့ Eurasian Economic Union နောက်ရုရှားနဲ့အာဆီယံကြားချိတ်ဆက်နိုင်ရေးဗီယက်နမ်ကပေါင်းကူအဖြစ်ဆောင်ရွက်ခဲ့တာပါ။အင်ဒိုပစိဖိတ်ဒေသတွင်တန်တမာရင်းရအပြောင်းလဲတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားအစိုးရကဒေသတွင်မှာနိုင်ငံရေးအရပူးပေါင်းဆောင်ရွက်မှုတွေကိုထိန်းထားနိုင်ရေးကြိုးစားလာနိုင်တယ်လို့သုံးသပ်သူတွေကခန့်မှန်းကြပါတယ်။ငင်းချမ်းကြီးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကမ်ဘောဒီးယားအဖွဲ့ Cambodian Institute for Cooperation and Peace က Bradley Mark ကအခုလိုသုံးသပ်ပါတယ်
။ Russia wants to be seen as a global power for its own domestic audience.
ရုရှားဟာကမ္ဘာ့အင်အားကြီးနိုင်ငံတစ်ခုအဖြစ်သူ့ပြည်တွင်းမှာရှုမြင်ခံရဖို့လိုလားနေတာပါဒေသတွင်းမှာတရားရည်တည်နေတဲ့နိုင်ငံတစ်ခုအနေနဲ့ရှုမြင်စေချင်တာမဟုတ်ပါဘူးဒါအပြင်ပိုလန်မှစီမံကိန်းကနေတဆင့်အရှိတောင်အာရှနဲ့ဗဟိုအာရှနောက်ဥရောပကိုဆက်နွယ်မှုလမ်းတွေတိုးချဲ့မှုအခြေခံအဆောက်အုံပိုင်းဆိုင်ရာတိုးချဲ့မှုတွေနဲ့အရှိတောင်အာရှဒေသကိုဝင်ရောက်ဖို့လမ်းကလည်းအတော်လေးလွယ်ကူပါတယ်အရှိတောင်အာရှဒေသတွင်စီးပွားရေးဇင်းညံတွေချိတ်ဆက်မှုဖြစ်တာနဲ့အညီကုန်သွယ်ရေးတိုးမြင့်ရေးအတွက်အကျဉ်းအီနဲ့ဆွေးနွေးမှုတွေလည်းရှိနေပါတယ်
။ Australia, India, Japan နဲ့ American တို့ရဲ့ Quad အဖွဲ့ပေါ်ထွက်လာမှု။နောက် Australia, Britain နဲ့ American တို့ရဲ့ AUKUS မြေတမဟာမိတ်တွေကြောင့်လည်းရုရှားဘက်ကမချေမနှက်ဖြစ်တယ်လို့သုံးသပ်သူတို့ကပြောပါတယ်။ဒီနှစ်ဖွဲ့စလုံးကတော့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချီးမြှင့်၍ရည်ရွယ်တာဖြစ်ပါတယ်။ဒီကနေ့ခင်မှာရေပန်းအစားဆုံးကိစ္စတွေတက်ကတစ်ခုကတော့အမေရိကန်တီထွင်လိုက်တဲ့အင်ဒိုပစိဖိတ်မဟာဗျူဟာတွေဆိုတာပဲဖြစ်ပါတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးစာဂျီလာဗရော့ကအသိဉာဏ်ရရှိကြီးတွေစီးပွားရေးခေါင်းဆောင်တွေနဲ့ပညာရှင်တွေပါတဲ့မော်စကိုအခြေစိုက်အဖွဲ့နိုင်ငံခြားရေးနဲ့ကာကွယ်ရေးမူဝါဒဆိုင်ရာကောင်စီရဲ့29ချိန်မြောက်အစီအဝေးမှာပြောပါတယ်။အာဆီယံရဲ့ဖွဲ့စည်းတည်ဆောက်မှုအောက်မှာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းတည်ရှိခဲ့တဲ့အာရှပစိဖိတ်ဒေသတွေဖွဲ့စည်းမှုပုံစံတွေဟာဒါတွေအလုံးချောင်းတရွေ့ရွေ့ဆုပ်ယုပ်ရောပါတဲ့လမ်းကြောင်းကိုတွားနေပြီလို့လည်းရုရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဩစတြေးလျ၊ဗြိတိန်နဲ့အမေရိကန်တို့ရဲ့ AUKUS မဟာမိတ်ဟာဆိုရင်ဒေသတွေမှာအထူးသဖြင့်တောင်တရုတ်ပင်လယ်ပြင်အတွင်းမှာတခြားအင်အားကြီးနိုင်ငံတွေဘက်ကပိုပြီးပြင်းပြင်းထန်ထန်ဆောင်ရွက်လာရေးစွန့်ပေးသလိုဖြစ်နိုင်တယ်လို့မလေးရှားကာကွယ်ရေးဝန်ကြီးဟီရှာမူဒင်ဟူစိန်ကလွှတ်တော်မှာပြောဆိုခဲ့တာပါ။ AUKUS အရေးကြောင့်ဒေသတွင်းမှာကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ရင်းနောက်မှအတွင်ဘရူနိုင်းမှာကျင်းပဖို့ရှိတဲ့အာဆီယံကာကွယ်ရေးဝန်ကြီးများအစီအဝေးမှာမျှော်လင့်ကြောင်းမလေးရှားကာကွယ်ရေးဝန်ကြီးဟူစိန်ကပြောပါတယ်။ဒါပေမဲ့လည်းရှစ်တောင်အာရှဒေသတွင်းကမြန်မာနဲ့ဗီယက်နမ်ကလိုရင်းတခြားနိုင်ငံတွေအပေါ်ဩဇာညောင်းနိုင်တဲ့စစ်ရင်အားငွေချေဓာတ်မဖုတ်လဲကုန်သွယ်ရေးသဘောတူညီချက်မျိုးရုရှားမှာရှိတယ်ဆိုတာကိုတော့သုံးသပ်သူတွေကလက်မခံကြပါဘူး။စင်ကာပူ ISEAS Yusuf Ishaq Institute က Iran Story ကအခုလိုပြောပါတယ
်။ Russia sees itself as a great power.
ရုရှားကသူ့ကိုယ်သူအင်အားကြီးနိုင်ငံတစ်ခုလို့ရှုမြင်ထားတာပ
ါ Want to see the table it sees that as his birth
ရုရှားလူပိတာမိုးရွာကခွေးရီတစ်ခုကိုယူဆထားတာပါဆန်စားပိုင်ကိုတစ်ခုလို့စဉ်းစားထားတာပါဒါပေမဲ့အလုံးစုံဩဇာညောင်းမှုမရှိဘူးဆိုတော့ဘက်စုံပါဝင်တဲ့အဖွဲ့အစည်းကိုတော့မကြိုက်ပါဘူ
းအာဆီယံဒါမှမဟုတ်လေ East Asia Summit မှာရုရှားဆိုရအနေနဲ့အားကောင်းတဲ့ဩဇာမရှိဘူးလို့လည်း story ကပြောပါတယ်အာဆီယံပေါ်ရဆာရဲ့အစင်လာဩဇာညောင်းမှုကအကန့်အသတ်နဲ့သာရှိပြီးမြန်မာနဲ့ဗီယက်နမ်ကိုလက်နက်ရောင်းချမှုသာရှိပါတယ်။စေခေကာလနီနီကတ်ကပူပေါင်းဆောင်ရွက်မှုရဲ့အမွေအဖြစ်တခြားဘယ်နိုင်ငံနဲ့မှမရှိတဲ့နီလန်မျိုးနဲ့ရုရှားနဲ့ပူပေါင်းဆောင်ရွက်မှုဖြစ်တယ်လို့ဗီယက်နမ်ဘက်ကရှင်းရှင်းလင်းလင်းပြသထားကြောင်းလည်းငင်းချမ်းကြီးနဲ့ပူပေါင်းဆောင်ရွက်ရေးဆိုင်ရာကမ်ဘောဒီးယားအဖွဲ့က Bradley Mark ကပြောပါတယ်။ ဒီယူဆချက်အတိုင်းပဲစင်ကာပူ ISEAS USAP ISET Institute က Iran Story ကလည်းပြောပါတယ်။ရုရှားဟာအပြန်အလှန်ကူးလူဆက်ဆံသူဖြစ်တာရှိပြီးတခြားနိုင်ငံတွေဖြစ်တဲ့ဗြိတိန်လိုနိုင်ငံမျိုးကအရှိတောင်အာရှမှာရုရှားထက်အကျိုးစီးပွားပိုကြီးများတယ်ဆိုလို့သူကထောက်ပြပါတယ်။ Iran Story ကအခုလိုဆက်ပြီးပြောပါတယ်။
It's a player in the region, but it's not a major player.
ဒီသားလုံးကပါဝင်ပတ်သက်သူဖြစ်ပါတယ်။ဒါမှလည်းအဓိကကျတဲ့ပါဝင်ပတ်သက်နေတဲ့သူမဟုတ်ပါဘူး။စစ်တပ်ကပတ်ချက်မှုကလည်းမဆိုးတလောက်သာရှိပါတယ်။သူရဲ့အဓိကမိဖက်ကတော့ VNN မှာဒါမှလည်း VNN နဲ့စီးလက်ချက်မှုတွေရှိပါဘူး။တခါတော့ရှိရလို့ပြောရမှာပါ။ဆက်စပ်မှုတွေနဲ့ချီပြီးကာဝေးပူးပေါင်းဆောင်မှုရှိခဲ့တဲ့နှစ်နိုင်ငံအတွက်ဒါမျိုးကဖြစ်ဖို့ဖြစ်စင်တော့မဟုတ်ပါဘူး။
ဒီဘဝရည်မြင့်နေတာဘက်မှာတော့ Eurasian Economic Union နဲ့ Singapore BNN တို့ကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေကြောင့်အနာဂတ်စီးပွားရေးဖွံ့ဖြိုးမှုအလားအလာကောင်းတွေစောင့်ကြည့်လာနိုင်တယ်ဆိုလဲသူကပြောပါတယ်ရှင်။